ပကံချံဦးမျိုးနယ်ကရွှေစည်းကုံဖရာရင်ပင်တော်ပေါ်မှာရှိတဲ့ဘီးနောင်မင်းတရားကြီးရဲ့ခေါင်းဆောင်စာကိုကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုအဖွဲ့ UNESCO ကကမ္ဘာမှတ်တမ်းအမွေနဲ့အဖြစ်သတ်မှတ်လိုက်တဲ့အတွက်ဒေသခံတွေကြားမှာပကံချံဦးကိုကမ္ဘာအမွေနဲ့ဒေသအဖြစ်သတ်မှတ်ရေးမျှော်လင့်ချက်တွေပုံမှန်မြင်မာလာကြပါတယ်။ဒီအကြောင်းကို VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကအခုလိုတင်ဆက်ထားပါတယ်။
ဟုတ်ကဲ့လွန်ခဲ့တဲ့နှစ်ပေါင်း400ကျော်16ရာစုကာလကရွှေစည်းကုံဖျားရင်ပင်တော်ပေါ်မှာဘီးနောင်မင်းတရားကြီးတွန်းလှုပ်ချိတ်ဆွဲလှူဒန်းထားတဲ့ကြေခေါင်းလုံးပတ်လည်မှာရေးသားထားတဲ့ခေါင်းလုံးစာတွေကို UNESCO ကကမ္ဘာမှတ်တမ်းအမွေအနှစ်အဖြစ်သတ်မှတ်လိုက်တာဖြစ်ပါတယ်။ဒါဟာအဆိုပြုတင်သွင်းမှု130အနက်ကရွေးချယ်လိုက်တဲ့88ခုထဲမှာတစ်ခုအပါအဝင်လည်းဖြစ်ပါတယ်။အခုလိုမျိုး UNESCO ရဲ့ကမ္ဘာမှတ်တမ်းအမွေအနှစ်အဖြစ်မြန်မာနိုင်ငံကရှေးဟောင်းပစ္စည်းတွေကိုသတ်မှတ်ခံရတာဟာတတိယမြောက်ဖြစ်ပါတယ်။အခုတခါတမ်ပတ်ခံရတဲ့ဘီးနောင်မင်းတရားကြီးရဲ့ခေါင်းလောင်းစာရဲ့ထူးခြားချက်ကိုရှေးဟောင်းတုတေသနအမျိုးသားပြတိုင်းနဲ့စာကြည့်တိုက်ဦးစီးဌာနညွှန်ကြားမှုချုပ်ငိန်ကပ္ပအမွေနှင့်စီးရင်တင်သွင်းရေးစာရွယ်ပြုစုရေးအဖွဲ့ဥက္ကဋ္ဌဦးဆန်းဝင်းကအခုလိုပြောပါတယ
်ဘီးနောင်မင်းတရားကြီးရဲ့ဘဝဖြစ်စဉ်နဲ့မှတ်တမ်းကိုဒီခေါင်းလောင်းစာကအထောက်အကူပြုရယ်ပေါ့နော်အဲ့ဒီကြက်ကလည်းဘာသာလူမျိုးနဲ့ရေးထိုးတာလည်းပေါ့နော်အဲ့တော့ဒီထူးခြားချက်ကြောင့်မြန်မာဘက်ကလည်းအစိုးပြုပြီးတင်လိုက်တယ်ကိုဘက်ကလည်းပဲဒါအတိမပြုလိုက်တယ်ပေါ့နော
်ခေါင်းလုံးစာထဲမှာဘီးင်းတောင်တိုက်ခိုက်အောင်မြင်ခဲ့တဲ့အရက်ဒေတာနဲ့အဲ့ဒီဒေတာတွေမှာတာနာပြုခဲ့တာတွေကိုရက်စွဲနဲ့အတိအကျဖော်ပြမှတ်တမ်းတင်ထားပါတယ်ခေါင်းလုံးစာပါမှတ်တမ်းတွေကြောင့်မြမသမိုင်းမှာဟာကွက်ဖြစ်နေတဲ့အကြောင်းချက်တွေကိုသိနိုင်ခဲ့တယ်လို့ဒီခေါင်းလုံးကြီးကိုရွေးချယ်ဖို့စီးရင်တင်စင်မှာအဓိကအထထောက်ပြခဲ့ကြပါတယ်အခုတော့ UNESCO ကမ္ဘာမှတ်တမ်းအမွေအနှစ်အဖြစ်သတ်မှတ်လိုက်တာကြောင့်ဒီခေါင်းလောင်းကြီးကာကွယ်ထိန်းသိမ်းရေးကိုကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုအဖွဲ့ UNESCO ကတာဝန်ယူသွားမှာဖြစ်ပါတယ်
။အဲ့တော့အရင်ထိန်းသိမ်းထားတဲ့အတိုင်းပဲကျွန်တော်တို့ကဟာလာဟိုပစ္စည်းတိကျမှုမရှိအောင်ကျွန်တော်တို့ကထိန်းမယ်။တကယ်လို့ဂျာကဟိုဟာပေါ့ဟိုအကြောင်းကြောင့်ပေါ့နော်။တဘောဝဘေးတယ်မြောက်ဟာလာအာဥမငွေငလင်းမြောက်ဥမတုံတစ်ခုရောက်ပြစ်ဒီဆုံးရှုံးသွားမယ်ဆိုလို့ရှိရင်လည်းဒါ UNESCO ကနေပြီးတော့လူအပ်တယ်လို့ဤပညာနဲ့ငွေကြေးပါဝင်ပေါ့နော်ဒါတို့ကဟိုအပေးမှာထောက်ကိုပြုပေးပါပေါ့
ကမ္ဘာမှတ်တမ်းအမွေနှစ် Memory of the World ဖြစ်မန္တလေးကုသိုလ်တော်ဖျားကကျောက်စာ929ချက်ကို2014ခုနှစ်ကတချိန်ပကံများစီဒီကျောက်စာနဲ့ပူးတွဲအဖြစ်အလောင်းမင်းတရားရွှေပေလွာကို2015ခုနှစ်ကတချိန်သတ်မှတ်ခံခဲ့ရပါတယ်ဒါရင်မကကမ္ဘာအမွေနှစ် World Heritage အဖြစ် Helen Bethanou နဲ့တရေခစ်တရာပြမျိုးသုံးမျိုးကိုလည်း2014ခုနှစ်ကသတ်မှတ်ခံခဲ့ရပါတယ်မြန်မာပြည်မှာဒီလိုသတ်မှတ်ဖို့ကြံရှိနေတဲ့အမွေနှစ်တွေရှိနေစေဖြစ်ပြီးဒါကိုပြည်သူတွေကထိန်းသိမ်းဖို့လိုအပ်ကြောင်းလည်းဦးဆန်းဝင်းကပြောပါတယ
်အဲမိမိတို့ရဲ့နိုင်ငံမှာဒီလိုကမ္ဘာအချိန်မှ Memory ရဲ့အချက်ကိုသတ်မှတ်ထားတဲ့အရာတွေရှိတယ်သမန်နိုင်တဲ့ဟာတွေလည်းရှိနေတယ်။နောက်တစ်ခါတစ်ပတ်ကချင်းလည်းပဲကမ္ဘာအမွေနဲ့သမန်နိုင်တဲ့ဒေတာတွေအဆောက်အုံတွေလည်းပဲမြန်မာနိုင်ငံမှာရှိနေတယ်။ဒီဟာတွေဆက်လက်ပြီးတော့ရှင်းသင်ဖို့အတွက်ကတော့ခုနပြောတဲ့အထိမ်းမှပစ္စည်းတွေပဲဖြစ်ဖြစ်နေရာဒေတာတွေအဆောက်အုံတွေပဲဖြစ်ဖြစ်ပြည်သူပြည်သားတွေဝိုင်းဝန်းပြီးထိန်းသိမ်းကာကွယ်စောင့်ရှောက်မှဒါတွေအတွင်းရှိတည်တဲ့နာနဲ့အမျှအခုလိုကျွန်တော်တို့ကမ္ဘာက UNESCO ကအတိအမှတ်ပြုခံရမှာဖြစ်ပါတယ်
ရှေဟောင်းဖျားတွေနဲ့ရှေဟောင်းအမှုပညာလက်ရာတွေအမြောက်များရှိတဲ့ပကံချောင်ဦးဒေတာကိုကမ္ဘာအမွေနှစ် World Heritage အဖြစ်သတ်မှတ်ဖို့ကိုလည်းအခုနှစ်စက်တင်ဘာလကအစိုးတင်သွင်းထားပါတယ်။ရွှေစည်းကုံဖျားကဘီးနောင်မင်းတရားကြီးရဲ့ခေါင်းလောင်းစာကိုကမ္ဘာမှတ်တမ်းအမွေနှစ် Memory of World ဖြစ်သတ်မှတ်လိုက်တဲ့အတွက်ပကံချောင်ဦးဒေတာကိုကမ္ဘာအမွေနှစ် World Heritage အဖြစ်သတ်မှတ်ရေးမျှော်လင့်ချက်ဟာပုံပေါ်ခိုင်မာလာကြောင်းယဉ်ကျေးမှုဒေတာဖော်ဆောင်ရေးအထောက်အကူပြုကော်မတီပကံညောင်ဦးကဦးနိုင်ထွန်းကပြောပါတဲ့
ကျွန်တော်တို့ကဒီဒေတာကြီးတစ်ခုလုံးကိုတောင်မှသဘာဝဝင်နေစင်းအောင်ယူစားနေတာ哦အဲတစ်ခုလုံးဖြစ်ချင်တာလေဒါဒီဘေးအနောက်ခေါင်းလောင်းဝင်တာဆိုတော့ဟိုကျွန်တော်တို့ဟိုအဲပထမအစပြုနေနဲ့အောင်မြင်တဲ့အတိုင်းဒါလေးဖြစ်တာပေါ့အဲကျွန်တော်တို့ဝန်တာပေါ့ကွာ
လောလောဆယ်မှာတော့ UNESCO အဖွဲ့အစိုးရရှေဟောင်းတုတေသနနဲ့ဒေသခံပြည်သူတွေဟာပကံချောင်ဦးဒေသကိုကမ္ဘာအမွေနှစ် World Heritage ဖြစ်ရေးအတွက်ညှိနှိုင်းဆောင်ရွက်နေကြောင်းနဲ့အလားအလာကောင်းမွန်ကြောင်းလည်းပြောပါတယ်။လာမယ့်2018ခုနှစ်မှာတော့ရခိုင်ပြည်နယ်မြောက်ဦးဒေသကိုကမ္ဘာအမွေနှစ် World Heritage အဖြစ်နဲ့ရှစ်တောင်းဖျားကအာနန္ဒဆန္ဒရာကျောက်စာကိုကမ္ဘာမှတ်တမ်းအမွေနှစ် Memory of the World အဖြစ်တင်သွင်းဖို့ရှိနေပါတယ်။